မင်္ဂလာပါခင်ဗျာ VOA American တန်ကနေမတ်လ21ရက်တောက်ကြနေမနေ့ခင်မြန်မာဘာသာအစည်းအဝေးကိုမနေ့9နာရီအထိ line to meter 24 32နဲ့39တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကျမ်းမာရေးကဏ္ဍမှာတော့
ရင်းသားမှာအခြေကလေးအဖို့ကလေးဖြစ်လာတယ်ဆိုတာကိုမိမိဘာသာပုံမှန်ဆက်စည်းပြီးနေတယ်အစောဆုံးသိနိုင်ပါတယ်အဲ့လိုမျိုးအခြေကလေးတွေ့ရင်ဆရာဝန်နဲ့အမ
ြင်ရင်းသားကင်ဆာနဲ့ကြိုတင်စစ်ဆေးနည်းအကြောင်းပမောက္ခဒေါက်တာမြတီတာနဲ့မိမျက်တင်ပြထားတာကိုနားဆင်ရမှာဖြစ်ပါတယ်ဒါပြင်တိုင်းရင်းသားနေဆက်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသားတော်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါဒီတဲကမှအရင်ဆုံးတော့ American Indian အသုံးနှုန်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီကိရိမနဲ့တင်ပြမယ် ATM အသုံးကတော့
Rings a bell
ဖြစ်ပါတယ်စာလုံးပေါင်းက R I N G SRings ga dira a ga taku b e l l bell ga khong long so lo squai khlun ye thai yai de be ga lo khong long go ti ya bo khong long so ra ga lo phya shi kho chang dui sa ta phin lu a mya su ni de niya dui ma a chain go tri be bu taku khu a ye ji de a kha ta mya go hno so bu a we ma ni da daung a lung kaung kaung cha nai aw lo a ti pe ya ma ti de so ra taw da shin mya a ti be phit par de သွန်ထားတဲ့ခေါင်းလောင်းပဲဖြစ်ဖြစ်လျှက်စေခေါင်းလောင်းပဲဖြစ်ဖြစ်ပေါ့ဒီနေ့တော့နိုင်ရီမရှိတောင်မှအချိန်ကျပြီးအခါနာစပြီးစသဖြင့်ကိုခေါင်းလောင်းတန်ထိုးပြီးအတိပေးတဲ့အတွက်လဲခေါင်းလောင်းတန်ကြရင်လူတွေကိုတခုခုသတိပေးရရောက်စီပါလေဒါကြောင့် EDM အတုံးမှာ rings a bell လို့ဆိုရင်အဲ့ဒါကိုကြားလိုက်ရတော့တခုခုကိုသွားသတိရစီတာအမှတ်ရစီတာတည်တလို့လို့ခံစားရတာမျိုးကိုရည်ညွှန်းပြောဆိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't remember meeting her before but the name Susan Rice rings a bell
အဲ့ဒီအမျိုးသမီးနဲ့တော့ကျွန်တော်အရင်ကတွေ့ဘူးသလားဆိုတာကိုတော့မမှတ်မိဘူးဒါပေမဲ့လို့ Susan Rice ဆိုတဲ့နာမည်ကိုကြားဘူးတယ်အဲ့ဒါကြားလိုက်ရတော့တခုခုကိုသွားပြီးအမှတ်ရမိတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I don't remember meeting her before, but the name Susan Rice rings a bell.
တခုခုကိုကြားရတော့သတိရစေတယ်အမှတ်ရစေတယ်မှတ်မိစေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Rings a bell.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။နောက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်တင်ပြပေးတော့တာဖြစ်ပါတယ်ဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA ရဲ့မနက်ခင်းအစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေပါတယ်ပတ်စဉ်ကဏ္ဍတွေကိုတော့မကြခင်မှာထုတ်လွှင့်ပေးမှာပါအခုတော့လာမယ့်စနေညတိုင်းရည်လိုင်းအစီအစဉ်မှာပါအကြောင်းဆွေးနွေးမယ်ဆိုတာကိုအတည်ပြုပါရစေခင်ဗျာ
တို့ရရှိမှာခင်ဗျာမြန်မာနိုင်ငံမှာနိုင်ငံရေးသဘောတူညီချက်မပါသောအပြစ်ခတ်ရစရေးဟာဘလောက်တည်တံ့ခိုင်မြဲမယ်လို့ထင်ကြပါသလဲအဲ့ဒီကတဆင့်ညီညာရေးကိုတလှမ်းနိုင်လိမ့်မယ်လို့ကိုမျှော်လင့်ကြပါသလားတကယ်စစ်မှန်တဲ့ညီညာရေးလူချင်းရင်ဘာတွေလုပ်သင့်တယ်လို့ထင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သောတာရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954fax number 2323255952ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြားပါတယ်။
ဒီကနေ့တောက်ကြနေမနေ့ဖက်မြန်မာဘာသာစီစဉ်လေးကိုမနေ့ခုနှစ်အထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုကစပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ရမှာပါ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ရင်သားကင်ဆာနဲ့ကြိုတင်စစ်ဆေးနည်းအကြောင်းတွေကိုဆွေးနွေးထားပါတယ်။မြန်မာနိုင်ငံမှာရင်သားကင်ဆာဟာအမျိုးသမီးတွေမှာအဖြစ်အများဆုံးနဲ့အသေးအများဆုံးကင်ဆာဖြစ်နေပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။တကယ်တော့ဒီရင်သားကင်ဆာကိုကာကွယ်ဖို့ခက်ပေမဲ့စောစောသိနိုင်တဲ့နည်းတွေရှိလာတာကြောင့်စောစောကုနိုင်ရင်တိစုံမှုဖြစ်အောင်ကာကွယ်နိုင်ပါတယ်။ဒီကြောင့်ဆေးတက်ကတူတင့်တဲ့ဗဟိုအမျိုးသမီးဆေးရုံသားဖွားမီးရဲ့ပညာဌာနပါမောက္ခဌာနမှူးဒေါက်တာမြတီတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ ဟုတ်ကဲ့ပါဘောခါဒေါက်တာမြသိတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးသမီးတွေမှာပေါ့ရင်သားကင်ဆာဖြစ်နှုန်းဟာဘယ်လောက်အနေထားရှိနေလဲ
ကျွန်တော်နိုင်ငံမှာအမျိုးသမီးတွေအတွက်အဖြစ်အများဆုံးနောက်ပြီးတော့အသေးအပြောင်အများဆုံးကင်ဆာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီရင်သားကင်ဆာနဲ့ပတ်သက်ပြီးတော့အသီးအသင်ဆုံးအချက်တွေဆိုလို့ရှိရင
်ရင်သားကင်ဆာကကာကွယ်လို့မရသေးဘူးတိမ်ကောင်းကင်ဆာလို့လေတိုးတော်လေးအစောဆုံးအဆင့်ကိုသိရှိလို့ရှိရင်ရင်သားကင်ဆာကြောင့်သေဆုံးမှုကိုကာကွယ်လို့ရပါတယ်အရေးကြီးဆုံးကရင်သားမှာတန်တရာဖြစ်ပွဲဖြစ်ပေါ့အစောဆုံးအဆင့်ကိုသိဖို့အသိအရေးကြီးပါတယ
်ဟုတ်ကဲ့အစောဆုံးသိအောင်ဘယ်အချက်တွေကိုသိထားဖို့လိုမလဲ
နံပါတ်၁ကတော့အမျိုးသမီးတွေကမိမိကိုယ်ကိုမိမိရင်သားကင်ဆာဖြစ်နိုင်တဲ့အခြေအနေရှိမရှိသိဖို့လိုပါတယ်နောက်ရင်သားမှာအခြေကလေးအခုကလေးဖြစ်လာတယ်ဆိုတာကိုမိမိဘာသာပုံမှန်ဆက်စပ်ပြီးနေတယ်အစောဆုံးသိနိုင်ပါတယ်အဲ့လိုမျိုးအခြေကလေးတွေ့ရင်ဆရာဝန်နဲ့အမြန်ဆုံးပြဖို့လိုပါတယ်အဲ့ဒါပြီးရင်တခါလေးလက်နဲ့ဆန်းလို့မရတဲ့အခြေအနေကြီးကြတဲ့ခါကျတကယ်ကိုရင်သားကင်ဆာဖြစ်နိုင်ဖို့အခြေအနေရှိတဲ့လူတွေဆိုလို့ရှိရင် mammogram လို့ခေါ်တဲ့တက်မှန်ဆက်နဲ့ဆန်းတတ်ဖို့လိုပါတယ်။အဲ့တော့ပထမဆုံးဒီရင်သားကင်ဆာဖြစ်နိုင်ခြေရှိတဲ့လူတွေကဘယ်သူတွေလဲဆိုတာသိဖို့လိုပါတယ်။ပြောရမယ်ဆိုရင်အသက်70နှစ်ထက်ဆိုပြီးတော့ယာတီစားလာတဲ့လူဆိုတော့အပြုဘဝင်တာဆိုတဲ့လူတွေပေါ့။နောက်ပုံမှန်က48 50ဆိုသူဆုံးရမှာလေ။အဲ့တော့အသက်55နှစ်ထိသူမဆုံးပြီးတဲ့လူကြီး။နောက်ကလေးတယောက်မှမမွေးဘူးတဲ့သူပြူကြီးတွေကလေးမွေးတော်လဲကလေးမမတိုက်ဘူးသူနောက်အသက်ကြီးမှအိမ်အောင်ချူတဲ့လူနောက်သွေးဆုံးမျိုးရတဲ့နောက်ပြန်လဲလူပြူစီတဲ့ဟော်မုန်းအစားထိုးစီတောက်တဲ့လူတွေနောက်သိအရေးကြီးတာဒီရင်သားကင်ဆာနဲ့ပိုးပြီးဆက်နွယ်တာမျိုးရိုးရှိနေမှာပဲဆွေမျိုးအရင်းချာတဲ့မှာရင်သားကင်ဆာသို့မဟုတ်သားဝင်ကင်ဆာရှိရဆိုရင်ရင်သားကင်ဆာဖြစ်ဖို့အရန်ကိုများပါတယ
်ဟုတ်ကဲ့
ဆရာအရန်ဝါတဲ့လူရဲ့အရက်တောက်တဲ့လူရဲ့အရင်ဘက်ကိုတိုက်ရောက်ချင်းကျင်ပူတယ်ပေါ့အခြားအကြောင်းတစ်စုံတရာကြောင့်နောက်သွေးမဆုံးခင်ကာလမှာတားဆက်ချားစီးတွေတုံးတဲ့အခါအီစထရိုဂျင်စ်ပါတဲ့ဆီးကိုနှစ်ဆီလာများအကြာကြီးတုံးနေရင်လည်းဒီရင်သားကင်ဆာကိုဖြစ်စေပါတယ်ဆိုတော့ဒီအချက်တွေရှိရဆိုတာနဲ့ဆရာဝန်ကြီးနဲ့ပုံမှန်စမ်းသပ်နေဖို့လိုပါတယ်
ဟုတ်ကဲ့ဒီစစ်ဆေးနိုင်တဲ့ကြိုသိနိုင်တဲ့အချက်လေးတွေကိုအသေးစိတ်ရှင်းပြပေးပါလား
နံပါတ်၁ကတော့ခုပါကူအနည်းဆုံးအမျိုးသမီးတိုင်းကတလားတစ်ချိန်ပုံမှန်စမ်းသပ်နေဆန်နီကရင်မျိုးမှာစမ်းသပ်နေအကောင်းဆုံးကတော့ယာတီပေါ်ကြီးပထမအပတ်အတွင်းမှာဘယ်လိုစမ်းလို့ရလဲဆိုတော့ရေချိုးခန်းထဲမှာရေချိုးတော့မို့ရေချိုးခန်းမှာမှန်ရှိမယ်ဆိုရင်မှန်ရှိမှာပထမလက်နှစ်ဖက်ကိုခါထောက်မှန်တဲ့ကိုနုဒီကောင်ထိတ်နှစ်ခုကြည့်အဲ့တော့နုဒီကောင်ထိတ်နှစ်ခုကအပြင်ကိုထွက်နေရပါတယ်အထဲကိုရှုပ်ဝင်နေသလားနောက်တစ်ခါနုဒီကောင်နှစ်ဖက်က level 2နေရပါတယ်တစ်ဖက်ကရှုပ်ဝင်နေပြီးတူတက်နေပြီးတစ်ဖက်ကပုံပြီးအောင်းနေနေတယ်ဆိုရင်အထဲကဆွဲထားတာတစ်ခုတစ်ခုရှိလို့လားပေါ့အမှွေနိုဒီကောင်ကနေနိုသွမ်ဟုတ်တငါရီလိုလိုတွေးရီလိုလိုထွက်နေသလားဆိုတာကြည့်ရပါတယ်။နောက်ဒီသားမြတ်တစ်ခုလုံးဖောင်းနေတဲ့ရှိမှာတချို့နေရာမှာဖောင်းတယ်တချို့နေရာမှာချန်ပြီးတုံဝင်နေတဲ့နေရာတွေရှိတယ်လားပေါ့။အဲ့လိုခါနှစ်ဖက်ထောက်ပြီးကြည့်နေရတယ်။လက်နှစ်ဖက်ကိုညှောက်လိုက်ပါ။ဒီရင်သားရဲ့နိုဒီကောင်နှစ်ခုကအတူတူတကွာပေါ့ level 2လိုက်ပြီးတက်သွားတယ်ဆိုရင်သူ့ရဲ့အောက်မှာအကျိအဖူဖြစ်အမှမရှိနိုင်ပါဘူး။တစ်ခုတစ်ခုထည့်ရဆွဲထားရင်တော့တစ်ဖက်ကလိုက်မတက်ဘဲနဲ့နေတတ်ပါတယ်။နောက်လက်နဲ့ဆန်းရပါမယ်လက်ချောင်းထိတ်ကလေးတွေနဲ့ညှိပြီးတော့မဆန်းရပါဘူးရင်သားထဲမှာရင်သားကိုယ်တိုင်ကအချိတ်ကလေးတွေပါအဲလက်နဲ့ဖြစ်ဆန်းလိုက်ရင်အချိတ်လိုထင်အောင်ထင်မှာဖြစ်သွားနိုင်ပါတယ်ဒါကြောင့်မို့လို့လဝအပြားလိုက်တိုင်းနဲ့ရင်ဘက်ပေါ်မှာဆောက်ဝိုင်းပုံကြံဆန်းရပါတယ်အဲလိုဆန်းတဲ့အခါမှာပူသေးကြအောင်ဆိုရင်တော့ရင်သားကိုလေးစိတ်ဆိတ်လိုက်ပြီးတစ်စိတ်ချင်းဖြည်းဖြည်းချင်းဖြည့်ပြီးတော့ပုတ်ပြီးဆန်းသွားလိုက်ရင်အလုံးရှိရင်သိပါတယ်နောက်လူဒီကောင်ရဲ့အခြေအနေမှာမာနေတာရှိတယ်လားအဲ့လိုလက်နဲ့ဆန်းတဲ့နေရာပလက်အိတ်တွေတုံးမှလည်းပဲဆန်းလို့ရပါတယ်
ဟုတ်ကဲ့ဒီတူးချင်းဆန်းပြီးတဲ့ခါမှာတန်တရာရှိလာပြီဆိုရင်တော့နောက်ထပ်စစ်ဆေးမှုတွေက
ရင်သားကင်ဆာတော့အမျိုးသမီးဆရာဝန်တာဖာမီယာဆရာဝန်တို့မို့လို့ရှင်လည်းခွဲစိတ်ဆရာဝန်တရားရောက်ကိုကြားတဲ့ခါမှာတန်တရာဖြစ်ပွဲအခြေဆိုရင်လိုအပ်တဲ့ကုသမှုတွေဆက်လုပ်ပြီးမှာပေါ့နော်အဲ့လိုဆန်းရနေမကဘူးဆရာဝန်ကနေပြီးတော့ရင်သားကင်ဆာဖြစ်နိုင်ခြေရှိတဲ့အချက်လက်တွေများသိခဲ့တယ်ဥပမာပေါ့မျိုးရိုးမှာရှိတယ်ဆိုလို့ရှိရင်အကျိရှာမတွေ့ဘူးဆိုရင်တော့ဒီရင်သားကို mammogram လို့ခေါ်တဲ့ရင်သားတက်မှန်ရိုက်ဖို့စီစဉ်ပေးလို့ရပါတယ်ကျမတို့တိုင်းပြည်အနေနဲ့ရင်သားတက်မှန်ကလည်းခက်ခဲသေးတဲ့အစဉ်ပေါ့တကယ်လို့အားလုံးအတွက်သာရှိတယ်ဆိုရင်အသက်50နှစ်84နှစ်အတွင်းမှာနှစ်နှစ်တစ်ချိန်တော့ရိုက်တဲ့ကျမတို့ဟိုမျိုးသမီးစီယုံကြီးမှာအခုရင်သားကင်ဆာကာကွယ်ရေးစီစဉ်တနင်္လာနေ့တောက်ကြအထိနေ့လယ်2နာရီက4နာရီဖွင့်ထားပါတယ်မမ်မိုဂရမ်ဆိုတဲ့ဆက်ကြီးရှိပါတယ်အဲ့လိုစီစဉ်မျိုးကိုလာရင်ကျမတို့ကအချိတ်တွေ့တယ်ဆိုရင်ဟိုစိတ်ဆရာဝန်လွှဲပေးတယ်အချိတ်မတွေ့ဘူးဒါပေမဲ့ NDA တွေရှိတယ်ဆိုရင်မမ်မိုဂရမ်ရိုက်ဖို့ပခမယ်စီစဉ်ပေးတယ်အဲ့လိုရိုက်ပေးခြင်းအဖြစ်တော့စစ်စစ်သိရင်ရင်သားကင်ဆာနဲ့တိဆုံမျိုးကိုကာကွယ်လို့ရမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာမ
ကိုဝင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်။အခုဒီခါထုတ်လင်းပေးမှာကတော့တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ်။တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတင်ဆက်ပေးနေတဲ့ဒီအစီအစဉ်ကိုထိုင်းချီဆိုင်တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမကနေဒီမွန်ပါ PLI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်ဘက်ကနေပြစ်ခတ်မှုကြောင့် KIO ကချင်လွတ်လပ်ရေးဖွဲ့ဝင်2ဦးကြဆုံးသွားခဲ့ပါတယ်။တနိုင်ကလုံးဆိုင်ရာပြစ်ခတ်ရစဲရေးလုပ်ငန်းဖော်ဆောင်နေမှုအခြေအနေနဲ့ပတ်သက်ပြီး NCCD အဖွဲ့ကောင်ဆောင်နိုင်ဟန်တာကနေရန်ကုန်မြို့ပေါ်ကမွန်တိုင်းရင်သားတွေကိုရှင်းလင်းတင်ပြခဲ့တဲ့ဆိုတာနဲ့တန်လွေမြေရေကာတာစီမံကိန်းကိုချက်ချင်းတက်ရက်ပေးဖို့တိုင်းရင်သားအဖွဲ့ပေါင်းစုံကနေတောင်းဆိုနေတဲ့အကြောင်းကိုကြားကြရမှာပါ။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်လူလတ်ရေးဘွဲ့တက်ရင်18ဒေသလော့ခွန်းဘုံစခန်းက KIA ဖွဲ့ဝင်တို့ဦးကိုအစိုးရတပ်ဖက်ကတက်အပြောင်းလဲလှုပ်ချိန်တွင်ပစ်ခတ်မှုကြောင့်ကြဆုံသွားခဲ့တယ်လို့နှစ်ဖက်သတင်းအတည်ပြုချက်အရသိရပါတယ်မတ်လ23ရက်နေ့တုန်းက KIA ဘဟုဌာနချုပ်လုံခြုံရေးတာဝန်ယူထားတဲ့တပ်မဟာ9ကဗိုလ်ကြီးဆောင်အောင်နဲ့တက်ကြတို့တို့ဦးဟာဖျက်တမ်းသွားလာနေကြကြာထရွာအသွားမှာအစိုးရတပ်တက်မ33နဲ့အသစ်ရောက်ရှိလာတဲ့မိုးကောင်းစကခတပ်တွေရဲ့ပစ်ခတ်တိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့KIA ဖက်ကပြောပါတယ်အစိုးရတပ်ကနေရှေ့တန်းနေမြေရိတ်ခါပို့တဲ့ရင်တန်းတွေကိုလမ်းတစ်လျှောက်လုံခြုံရေးယူပေးနေချိန်အတွင်းအခုလိုပြစ်ခတ်မှုဖြစ်ပေါ်လာတာလည်းဖြစ်တယ်လို့ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ PCG ဖက်ကလည်းအတည်ပြုပြောဆိုပါတယ် KIA ဖက်ကနေကြဆုံးသွားတဲ့တပ်ဖွဲ့ဝင်တို့ရဲ့ရုပ်အလောင်းကိုပြန်တောင်းခဲ့ပေမဲ့အစိုးရတပ်ဖက်ကရုပ်ပြတ်ဆင်းပြတ်သွားပြီဖြစ်ပြီးရုပ်အလောင်းများပြန်တွေ့လင်းနှစ်ဖက်အတွက်မကောင်းကြောင်းပြန်လေတုံ့ပြန်ခဲ့တယ်လို့ဆိုပါတယ်အခုလို KIA ဘဟုဌာနချုပ်နေမြေတွေမှာအစိုးရတပ်တွေကသာနေရာယူထားဆဲဖြစ်ပြီးလှုပ်ရှားမှုတွေနဲ့တပ်အပြောင်းလဲတွေလုပ်နေကြကြောင်းစစ်ရေးတင်းမာမှုများဆက်လက်ရှိနိုင်တယ်လို့လည်းစစ်ရေးအကြီးခတ်သူတွေကသုံးသပ်ပြောဆိုပါတယ်
တနင်္ဂနွေလုံးဆိုင်ရာအပြစ်ကရက်စဲရေးညှိနှိုင်းရေးဖွဲ့ MCCD အဖွဲ့ခေါင်းဆောင်နိုင်ဟန်တာကနေတနင်္ဂနွေလုံးဆိုင်ရာအပြစ်ကရက်စဲရေးလုပ်ငန်းဖော်ဆောင်နေမှုနဲ့လက်ရှိနိုင်ငံရေးအခြေအနေတွေကိုရန်ကုန်မြို့ပေါ်မှာရှိတဲ့မွန်တိုင်းရင်းသားတွေကိုရှင်းလင်းတင်ပြခဲ့ပါတယ်။နိုင်ဟန်တာအနေနဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့သဘောတူညီချက်တွေကိုရှင်းပြခဲ့တယ်လို့တနင်္ဂနွေလုံးအပြစ်ကရက်စဲဖို့အတွက်အချိန်ကန့်သတ်မထားဘဲအချိန်ယူဆက်လက်ညှိနှိုင်းသွားမယ့်အကြောင်းရှင်းပြခဲ့တယ်လို့အခမ်းအနားတက်ရောက်သူတူကပြောပါတယ်။အစိုးရရှင်းလင်းပွဲခန်းနာကိုရန်ကုန်မြို့မွန်ပိတကတိုက်မှာကျင်းပပြုလုပ်ခဲ့ပြီးမွန်စာပေရင်ကျင်းမှုဖွဲ့တွေမွန်လူကြီးတကောင်စင်းကောက်တဲ့ဖွဲ့တွေတက်ကြွကျောင်းသားလူငယ်တွေမွန်သိန်းဖွဲ့တွေနဲ့တန်ခါတော်တွေတက်ရောက်ခဲ့ပါတယ်
။တကောင်စင်းကောက်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘင်္ဂလီလူမျိုးနေရာမှာရိုဟင်ဂျာဆိုတဲ့နာမည်ထည့်သွင်းအသုံးပြုမှာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ရခိုင်ပြည်နယ်မှာစစ်တွေမြို့အပါအဝင်မြို့ပေါင်း17မြို့မှာဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။မတ်လ16ရက်နေ့ကကန့်ကွက်ဆန္ဒပြမှုမှာဘင်္ဂလီအမိကလွဲပြီးအခြားအမိရေးသားခွင့်မပြုဖို့ဘင်္ဂလီလူမျိုးစီရင်ကောက်1300ဦးကိုတာဝန်ပေးထားတဲ့ကိစ္စကိုကန့်ကွက်တဲ့အနေနဲ့အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့မောင်တော်မျိုးလူမှုကွန်ရက်ခေါင်းဆောင်တဦးဖြစ်တဲ့ဦးဦးမောင်ကပြောပါတယ်တကောင်စီမှာကုတ်နံပါတ် 914 မှာလူခွင့်ရေးအရာမိမိချိန်နှစ်သက်ရာထည့်သွင်းနိုင်တယ်လို့ဖော်ပြထားတာဟာရခိုင်ပြည်နယ်ဘင်္ဂလီတွေဟာရိုဟင်ဂျာနာမည်ထည့်သွင်းပြီးတစ်ချိန်ချိန်မှာမြန်မာနိုင်ငံရဲ့တိုင်းရင်းသားတမျိုးအဖြစ်တောင်းဆိုလာနိုင်တဲ့အပြင်အနာဂတ်မှာမြန်မာနိုင်ငံအနေနဲ့ရှင်းမရနိုင်တဲ့အထိပြဿနာဖြစ်နိုင်တယ်လို့လည်းရခိုင်လူမှုကောင်ဆောင်တွေကပြောပါတယ်
။မတ်လ19ရက်နေ့မှာကြာရောက်ခဲ့တဲ့42မြောက်မွန်ပြည်နယ်နေ့အခမ်းအနားကိုအစိုးရတိလက်ထက်မှာတိုင်မြူဇီယမ်မြို့နယ်ဆက်ဆဲကမ်းခြေမှာစီကားတိုက်မြိုက်စော်နဲ့ပြန်လည်ကျင်းပလာခဲ့ပါတယ်။မွန်ပြည်နယ်နေ့အခမ်းအနားကိုရခိုင်ကစီကားစွာကျင်းပလာပေမဲ့လည်းခိရက်နေသားရနှစ်အတန်းကြာစီကားတိုက်မြိုက်စွာကျင်းပနိုင်ခြင်းမရှိခဲ့တာကိုအခုအစိုးရတိလက်ထက်မှာစပြီးတော့စီကားကားနဲ့ပြန်လည်ကျင်းပလာခြင်းဖြစ်တယ်လို့အခမ်းအနားပြည်မြောက်ရေးကော်မတီကမွန်ပြည်နယ်စီမံစီးပွားရေးဝန်ကြီးဒေါက်တာမင်းနွယ်စိုးကပြောပါတယ်။အခုနှစ်မွန်ပြည်နယ်နေ့မှာအခမ်းအနားကျင်းပခြင်းအစီအစဉ်ဖြင့် ပြောပွဲရှင်ပွဲတွေပြခန်းတွေခီးသွွားလိုက်ရေးဆိုင်ရာတွေနဲ့အကစားပြိုင်ပွဲတွေမြို့နယ်လိုက်ပြိုင်ပွဲစီစဉ်တင်တဲ့စီစဉ်ထားပါတယ်။1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရမွန်ပြည်နယ်ကိုစတင်ပေါ်ထုတ်လာခဲ့ပြီးတော့မလ19ရက်နေ့ကြာရောက်တိုင်းမွန်ပြည်နယ်နေ့အခမ်းအနားကိုကျင်းပလာခဲ့ပေမဲ့လည်း1948နောက်ပိုင်းမှာမိမ့်မိန်သွားရာကနေအခုအစိုးရတဲ့လက်ထက်မှာစီကားစွာပြန်လည်ကျင်းပလာခြင်းပဲဖြစ်ပါတယ်။
မောင်တော်မြို့နယ်ဒုချီယာတန်ကြီးရွာမှာရေးတက်ချက်ကြီးကျော်သိန်းအောင်အကြမ်းဖက်တိုက်ခတ်ခံရတာနဲ့ပတ်သက်လို့ဖမ်းဆီးထားတဲ့ဘင်္ဂလီ16ဦးရဲက8ဦးကိုဒီလ17ရက်နေ့မှာတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။တရားစွဲဆိုခံရသူတွေကတော့ဒုချီယာတန်တောင်ရွာကစုစုပေါင်း8ဦးဖြစ်ပါတယ်။လွန်ခဲ့တဲ့ဇန်နဝါရီလ13ရက်နေ့ကကင်းလက်တပ်ဖွဲ့တစ်ခုဒုချီယာတန်အလဲရွာမှာကျေးရွာသားတွေတိုက်ခတ်ခံခဲ့ရပြီးဦးဆောင်သူရေးတက်ချက်ကြီးအောင်ကျော်သိန်းကတော့တနက်တလက်နဲ့အတူအခုချိန်ထိပျောက်ဆုံးနေစေဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။တန်လွင်မြစ်ပေါ်တွင်တည်ဆောက်မယ့်ရေကာတာစီမံကိန်းကိုချက်ချင်းတည့်ရပေးဖို့တိုင်းရင်းသားပေါင်းစုံ15ဖွဲ့နဲ့ဘာသာရေးပေါင်းစုံတို့ကနေဝတ်ပြုစုတောင်းပွဲပြုလုပ်ခဲ့ပါတယ်။ဒီရေကာတာစီမံကိန်းကိုတိုင်းရင်းသားတွေအနေနဲ့ဘာကြောက်ကက်ကွက်နေကြပါသလဲ။ဒီစီမံကိန်းကြောင့်တိုင်းရင်းသားဒေသတွေမှာဘယ်လိုထိခိုက်မှုရှိနေပါသလဲဆိုတာမြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
တန်လွင်မြစ်ကြောင်းတလျှောက်ရေကာတာစောက်မယ်ဆိုရင်မြစ်အောက်ပိုင်းဒေသဟာထိခိုက်မှုများဆုံးနေရာဖြစ်ပြီးဘီသူတွေအနေနဲ့တရှိလာဖို့ဝတ်ပြုစုတောင်းပွဲကိုပြုလုပ်ရတာဖြစ်တယ်လို့ကရင်မြစ်ချောင်းများစောက်ကြည့်ရဲ့အဖွဲ့စောတာပေါ်ကပြောပါတယ
်။ဒီမြစ်အောက်ပိုင်းဒေသပေါ့ရေကာတာဒီစောက်မယ်ဆိုရင်ရှင်ထိခိုက်မှုအများဆုံးဖြစ်နိုင်တဲ့နေရာဖြစ်တယ်။ဒီကိစ္စကိုဆိုရအနေနဲ့ဒီဝန်ထုတ်ဖို့တခြားတာဒီ FPP ဒီလို EPM အားနည်းနေတယ်။အားနည်းနေတဲ့အတွက်ကျွန်တော်ဒီမှာစုတောင်းပွဲလေးနဲ့ကြော်လို့ရခြင်းဖြစ်တယ်။
မြန်မာမြစ်ချောင်းမြကွန်ရက်ကနေဥဆောင်ပြီးပွဲပြုစုတောင်းပွဲကိုမတ်လဒုတိယပတ်ကတန်လွန်မြစ်အောက်ပိုင်းဒေသမွန်ပြည်နယ်မော်လမြိုင်မြို့တစ်ဖက်ကမ်းရှိဘလူးကျွန်းမှာမြစ်သိမ်းကုန်းမှုကြောင့်ပေါ်ထွန်းနေတဲ့တဲတောင်ပြင်တနေရာမှာပြုတ်လောက်ခဲ့ပါတယ်။ရေကတာစောက်မဲ့ဒေသဟာတိုင်းရင်းသားဒေသဖြစ်တဲ့အတွက်စီမံကိန်းအကောင့်ထဲပေါ်ဖြစ်ပါကလက်ရှိအကောင့်ထဲပေါ်နေတဲ့ငိုင်းချမ်းရေးဖြစ်စဉ်ကိုလည်းထိခိုက်စေနိုင်တယ်လို့စောတာပေါ်ကပြောပါတယ်
။အခုနေရာတဲ့တိုင်းရင်းသားနေရာကြီးပဲဖြစ်တယ်။စမယ်ဆိုတော့အဲ့ဒေသတွေကိုကြတာစောက်ဖို့တလုံချုံရင်းလိုအပ်လာပြီ။လုံချုံရင်းလိုရတဲ့စစ်တပ်တူချက်တယ်။စစ်တပ်တူချက်တဲ့အချိန်အပြည့်ဒီနေရာမှာတိုင်းတန်းလက်နဲ့ကင်နဲ့အခုကျမှဘာမှပြစ်ခတ်ရက်စဲမှုနဲ့တိချခိုင်းပါရဲ့အင်ချမ်းရှိခါကြောင့်လက်ရှိသွားနေ free process ကလည်းပြည့်စုံနေတယ်
။တန်းအပြင်ရေကာတာကြောင့်စိုးကျိုးတွေဖြစ်ပေါ်နိုင်တဲ့အတွက်တန်းလွန်မြစ်ကိုကာကွယ်ရမယ်လို့မြန်မာနိုင်ငံပွေလင်းမြင်သာမှုဖော်ဆောင်ရေးနဲ့တာဝန်ခံမှုအရက်ဖက်ညွှန်ပေါင်းဖွဲ့ကမင်းအောင်ထူကပြောပါတယ်
။ဒီတန်းလွန်မြစ်ပြည့်စုံသွားရင်ဒီပုံမှန်မိခိုနေတဲ့လူတွေအားလုံးဇေဝမျိုးစိတ်တွေအားလုံးတို့ကပြန်ပြေလို့မရတဲ့ပျက်စီးဆုံးရှုံးမှုတွေနဲ့ကျွန်တော်တို့ကြုံမှာဖြစ်တယ်။ရေကြီးရေရှင်လာတို့ဒီမြစ်အောက်ပိုင်းကနေပြီးတော့ရေငန်တွေတက်သွားတဲ့အခါမှာနော်လယ်မြေတွေမှာရေငန်ဝင်ပြီးတော့လူတွေရဲ့စားဝတ်တွေထိခိုက်သွားတာတို့တံခါးတွေသူတို့ရဲ့တမှုဝင်ကြောင့်မှုရေဝင်သွားတာတို့ဒီဟာနဲ့ဆက်ဆက်ပြီးတော့ဖြစ်လာနိုင်တဲ့လူခွေးချိုးဖောက်မှုတို့ဘက်ကအားသာချက်ရှိတယ်ဆိုပေမဲ့တစ်ဖက်မှာရှိတဲ့အားနည်းချက်ကလည်းတော်တော်လေးကိုအရေးကြီးတယ်။ကျွန်တော်နောက်မျိုးဆက်အတွက်လည်းအရေးကြီးတဲ့အတွက်ဒီဟာကိုကာကွယ်ဖို့လိုမယ်လို့
တရုတ်မြန်မာနဲ့ထိုင်းတို့ကနေရင်းနှီးမြှုပ်နှံအကောင့်တွေပေါ်မဲ့လက်စစ်တပ်အားစုစုပေါင်း 15,000 မီကဝတ်ထောက်လုပ်သွားမယ်။တန်လွန်ရေကာတာစီမံကိန်းဟာတန်လွန်မြစ်ပေါ်မိခိုနေကြတဲ့လူထုတို့ရဲ့အနာဂတ်နဲ့တန်လွန်မြစ်ဖန်ဒေသရဲ့ကျော်ဝါလျက်ရှိတဲ့တဘာဝတက်ရှိဖြစ်စဉ်အမျိုးမျိုးကိုချင်းချောက်နေတယ်လို့မြန်မာမြစ်ချောင်းမြကွန်ရဲ့ထောက်ပြန်ကြေညာချက်မှာဖော်ပြထားပါတယ်
။ဆက်ပြီးတော့လာမယ့်2025ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ပြင်ဆင်နေတဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ဟာပြည်သူလူထုတွေပါဝင်တဲ့ပါတီကြီးတစ်ခုအဖြစ်မကြသေးခင်ကပဲပြန်လည်ဖွဲ့စည်းလိုက်ပါတယ်။ကချင်ဒီမိုကရက်တစ်ပါတီရဲ့အလားအလာဘယ်လိုရှိနေပါသလဲ။ကချင်နိုင်ငံရေးပါတီတွေပေါင်းစည်းရေးအခြေအနေတွေကတော့ဘယ်လိုရှိနေပါသလဲဆိုတာနုပန်ကနေစုစည်းထားတဲ့သတင်းလွှာကိုကြားကြရမှာပါ။
ကချင်ဒီမိုကရက်တစ်ပါတီ KDP ကိုပါတီဝင်တွေနိုင်ငံရေးစိတ်ပါဝင်စားတဲ့လူထုတွေနဲ့မတ်လ13ရက်နေ့မှာပြန်လည်ဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။ကချင်ပြည်နယ်မှာပါတီတစ်ခုတည်းဖြစ်ဖို့ကိစ္စ KDP အနေနဲ့သဘောတူလက်ခံခဲ့ပေမဲ့တခြားပါတီတွေကအဆင်သင့်မဖြစ်သေးဘူးလို့ KDP ပါတီဥက္ကဋ္ဌဦးအောင်ခမ်းကအခုလိုပြောပါတယ
်။အခြေအနေကတော့ကျွန်တော်တို့ပေါင်းစည်းကိုပေါင်းဆောင်မှုလုပ်ကြတယ်။ဒါပြည့်ဒီချက်ပါတီကဒီမှာပေါင်းစည်းလာတာဝန်ကိုအခက်အခဲဖြစ်တာကြောင့်ကျွန်တော်ဒီပြည်ဒီမိုကရက်တစ်ပါတီအနေနဲ့ပဲချန်နယ်ယူထူဒီနဲ့ပေါင်းမှကျွန်တော်ပါတီကိုအတူအနေဖွဲ့စည်းထားဖြစ်ပါလား
မီချီနာမြို့မဒီရာဟိုတယ်မှာကချင်လူမှုအဖွဲ့အစည်းတီတီကလူထု30ကျော်နဲ့ပါတီတွေစုယုံပြီးသဘောတူဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်ကချင်နိုင်ငံရေးပါတီတွေတခုတည်းပေါင်းစည်းရေးကိုစီယုံနေတဲ့ဖက်ကတ်မြို့နယ်ပြည်သူအသံထုတ်ဖော်ရေးအဖွဲ့အနေနဲ့ခုလိုလူထုနဲ့အတူလက်တွဲလှုပ်ဆောင်ခြင်းကိုအားရထောက်ခံမှုရှိတယ်လို့ကော်မတီဥက္ကဋ္ဌဆီယာလာတောင်ကပြောပါတယ်
ပေါင်းစည်းပါမယ်ဆိုတဲ့ဟိုပြည်သူရဲ့အတော်လတ်ဆောင်ပါမယ်ဆိုတဲ့ပါတီပဲကျွန်တော်ဦးစားဆောင်ပေးပြီးကျွန်တော်အဲ့ဒါကိုဝန်ရံလိုက်တဲ့သဘောပေါ့လေအဲ့ဒါကြောင့်အဲ့မှာပြန်ပြီးဖွဲ့စည်းဖို့ဆိုပြီးတော့တချို့နိုင်ငံရေးမှာဝါဒလာပါတဲ့သူဟိုကျွန်တော်ပြန်ပြီးတော့ခေါ်ဖိတ်ပြီးတော့အဲ့မှာကျွန်တော်ပြန်ပြီးဖွဲ့စည်းလိုက်တာဟုတ်တယ်
အခုလိုလူထုတွေပါဝင်ဖွဲ့စည်းတဲ့ KDP ပါတီထဲမှာလူထုအားကိုအားထားရတဲ့ပညာရှင်တွေလည်းပါဝင်နေတာကြောင့်လူထုရဲ့ထောက်ခံအားပေးမှုအလားအလာကောင်းမဲ့ပါတီတစ်ခုလည်းဖြစ်နိုင်တယ်လို့ပြည်သူ့အသံထုတ်ဖော်ရေးကော်မတီဥက္ကဋ္ဌဆရာနာတောင်ကဆက်ပြောပါတယ်
။တော့တချို့ကတော့ဒီပညာသတ်လည်းဖြစ်တယ်ပြီးတော့ဒီနေ့ခေတ်ပညာသတ်တွေလည်းပါတယ်ကွာအဲ့ဒါကြောင့်ပြည်သူရဲ့လူထုလည်းယုံကြည်တယ်လို့ထင်တယ်လေအားကိုလောက်မယ်လို့ထင်တယ
် KDP ပါတီကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတည်ထောင်ခွင့်ချခဲ့ပြီးဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချောက်ကိုနားဆင်ရမှာပါ
မြန်မာအစိုးရတပ်ဖက်ကနေပြစ်ခတ်မှုကြောင့်ကချင်လူလက်ရဲအဖွဲ့ဝင်တွေဦးကျဆုံးသွားခဲ့တယ်လို့ KNO ဖက်ကပြောပါတယ်တနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစဲရေးညီနိုင်ရေးအဖွဲ့ NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်တာကနေရန်ကုန်မြို့ပေါ်မှာရှိတဲ့မွန်တိုင်းရင်းသားတွေကိုတနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစဲရေးလုပ်ငန်းဖော်ဆောင်နေမှုနဲ့လက်ရှိနိုင်ငံရေးအခြေအနေတွေကိုရှင်းလင်းတင်ပြခဲ့ပါတယ်
သောတာရှင်များအခုနားဆင်နေခဲ့ကြတာကတော့ PLI1.3 များကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်စစ်စင်မှာပြန်ဆုံတွေ့ကြရအောင်ပါ။ကျမကနေဒီမွန်ပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ကျွန်တော်တို့ VO မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။သတင်းရှင်တွေအနေနဲ့ကျွန်တော်တို့ VO မြန်မာပိုင်းကိုသတင်းတောင်းကျင်တယ်၊ဝေဖန်ကြံပေးကျင်တယ်၊စာရေးသားဆက်သွယ်ကျင်တယ်ဆိုရင်တော့ VO မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ရုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့လို့လိမ့်မူပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်။ဒါမှမဟုတ်ကျွန်တော်တို့ကို email နဲ့ရေးသားပေးပို့ကျင်တယ်ဆိုရင်တော့ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။သတင်းရှင်တွေနဲ့ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239382554ဖြစ်ပြီးတော့ fax နံပါတ်ကတော့1239382555နဲ့ဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အမျိုးသမီးလူငယ်နဲ့ရက်ဖက်လူမှုအဖွဲ့အစည်းဟာ2015အလွန်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကုလသမဂ္ဂအစည်းအဝေးရဲ့ပင်မအခြေခံတွေဖြစ်ပါတယ်ဆင်းရဲချမ်းသာကွာဟမှုနဲ့ဘေးဖယ်ခံထားရမှုတွေကိုတကယ်တမ်းကင်တွယ်ဖြေရှင်းခြင်းနဲ့ဆိုရင်အစစ်အမှန်ပြုပြင်ပြောင်းလဲတဲ့ဖွံ့ဖြိုးတိုးတက်ရေးအစည်းအဝေးပေါ်အလေးအနက်ရှိတယ်ဆိုရင်အမျိုးသမီးတွေမိန်းကလေးတွေနဲ့လူငယ်တွေဟာမိမိတို့လုပ်ငန်းတွေရဲ့ဗဟုချက်မှမှရှိဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကောင်စီ UN ECOSOC ဆိုင်ရာအမေရိကန်ကိုယ်စားလှယ်တန်မတ်ကြီးအဲလိဇဘက်ကူဆန်စ်ကပြောပါတယ်။ပညာသင်ယူခွင့်ပိုရအောင်ဖန်တီးပေးတာနဲ့တချို့ကျန်းမာရေးအခြေအနေတွေတိုးတက်လာအောင်လုပ်တာမှာကြီးမားတဲ့တိုးတက်မှုရှိခဲ့ပါတယ်။ဒါပေမဲ့လည်းတိုးတက်မှုကမညီမျှသလိုနောက်ကျကျန်းအရစ်ဆုံးသူတွေထဲမှာအမျိုးသမီးနဲ့မိန်းကလေးတွေပါဝင်နေပါတယ်။စာရေးဆက်ဖတ်မလုပ်နိုင်တဲ့လူငယ်တွေထဲမှာအမျိုးသမီးတွေကအများစုပါ။အလုပ်ကိုင်တဲ့တံမိုးဝမ်းကြောင်းတွေကိုဒန်းလူညီမျှရယူခွင့်လျော့နေသလိုကန္နာအများပြားမှာထက်ခါတလဲလဲခွဲခြားဆက်ဆံတာနဲ့ဒန်းတူညီမျှမှုမရှိတာကိုကြုံနေကြရပါတယ်။အမျိုးသမီးနဲ့မိန်းကလေးတွေဟာစောစောစီစီနဲ့အတင်းအကျပ်အိမ်တော်ချခံရတာမိဖွားတာကနေကျမ်းမာရေးအန်ဒရယ်တွေကြုံရတာနိုင်ငံရေးအရဆုံးဖြတ်ချက်ချတာနဲ့အဖွဲ့အစည်းတွေမှာပါဝင်ခွင့်ညှော်နေတာအကြမ်းဖက်မှုဒဏ်ကိုထပ်ပြန်တလဲလဲခံရတာတွေနဲ့ဆက်ပြီးရင်ဆိုင်နေရပါတယ်။ကမ္ဘာတဝန်းအမျိုးသမီး3ဦးမှ2ဦးနီးပါးဟာရိုင်းနှက်ခံရအတင်းအကျပ်လိန်ဆက်ဆံခံရဒါမှမဟုတ်တခြားနီးလန့်နဲ့နှိပ်ဆက်ခံရတာတွေနဲ့ကြုံနေရပါတယ်။အမျိုးသမီးတွေအတွက်ယင်းနှိမ့်မြုံနံတာမှာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတခြားအကျိုးအမြတ်တွေအများအပြားရှိပါတယ်။ဥပမာအားဖြင့်စာရေးစာဖတ်နိုင်တဲ့မိခင်တဦးကနေမွေးဖွားတဲ့ကလေးဟာအသက်5နှစ်ကျော်သည့်အထိအသက်ရှင်မှု90ရာခိုင်နှုန်းကျော်အလားအလာပိုရှိပါတယ်။2015အလွန်ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ဟာအကြီးအသေးမီပညာရေးရဖို့နိုင်ငံရေးအရာပါဝင်မှုတိုးလာဖို့စောစောစီးစီးနဲ့အတင်းအကျပ်အိမ်တော်ချခံရတာအပါအဝင်လိင်အခြေခံအကြမ်းဖက်မှုတွေပပျောက်စေဖို့ဆိုတာတွေကိုပြစ်မှတ်ထားလှုံ့ဆော်ရေးအထူးအရေးကြီးပါတယ်ဒီကနေ့မှာကမ္ဘာလူဦးရေရဲ့ထက်ဝက်ကျော်ဟာလူငယ်တွေဖြစ်ပါတယ်ဒါပေမဲ့လည်းအများအပြားဟာမလုံခြုံမှုစိတ်ရမွေးတည်မှုဒါမှမဟုတ် သူတို့ရဲ့အလားအလာတွေကိုကန့်သက်ထားတဲ့နှိမ်ပါးမှုတွေနဲ့ရှင်သန်နေကြရပါတယ်။တကဘာလုံးကလူငယ်85သန်းကျော်ဟာအလုံးလက်မဲ့ဖြစ်နေတာနဲ့အမျှအတမိုးဝမ်းကြောင်းဆိုင်ရာကျွမ်းကျင်မှုကိစ္စကိုဖြေရှင်းတာအပါအဝင်သူတို့ရဲ့တီးခြားလိုအပ်ချက်တွေကိုဖွံ့ဖြိုးတိုးတက်ရေးဆိုင်ရာရည်မှန်းချက်တွေကပြစ်မှတ်ထားလှုပ်ဆောင်ဖို့လိုပါတယ်။နောက်ဆုံးအနေနဲ့တော့အဲ့ဒီဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းမှုတွေအလုံးရဲ့ပင်မကြောယိုးဟာအရက်ဖက်လူအဖွဲ့အစည်းဖြစ်ပါတယ်။အများပြည်သူမူဝါဒဆိုင်ရာအခြေတင်ဆွေးနွေးမှုတွေနဲ့သူတို့အပေါ်တက်ရောက်တဲ့ဆုံးဖြတ်ချက်တွေချမှတ်တာမှာနိုင်ငံသားတွေပြောဆိုခွင့်ရတဲ့အခါအစိုးရတွေနဲ့အဖွဲ့အစည်းတွေပိုးပြီးအားကောင်းပါတယ်။တူညီတဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ရှေ့တိုးအောင်မြင်ရေးအလေးထားရဲဆိုရင်အရက်ဖက်လူအဖွဲ့အစည်းနဲ့နိုင်ငံသားလှုပ်ဆောင်မှုအတွေ့ဘေးကင်းပြီးပွင့်လင်းတဲ့ပတ်ဝန်းကျင်မျိုးရဖို့ဆက်ပြီးတွန်းအားပေးသွားရပါမယ်လို့တမ်မတ်ကြီးကူစင်စကပြောပါတယ်2015အလွန်ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်မှာအမျိုးသမီးနဲ့မိန်းကလေးတွေလူငယ်တွေကျန်းမာတန်ဆွမ်းတဲ့ရပ်ဖက်လူအဖွဲ့အစည်းကိုမြင့်တင်တဲ့အဖွဲ့အစည်းတွေပါဝင်ဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံနေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
တော်ရှင်နေခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့အာဘော်သားဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီတစ်ချိန်နေ့လယ်7နာရီကနေ10နာရီတစ်ချိန်ပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ် VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပြီးညပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အဲ့ဒီအစီအစဉ်တွေမှာဆိုရင်တော့တူတာဆုံတဲ့အမေရိကန်တခွင်အစီအစဉ်အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ဘူကစပြီးတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလဲချင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ။
Crimea ဒေသကိုရုရှားကကျူးကျော်သိမ်းပိုက်မှုတွေအေးအေးထန်ခတ်မှုအစ်တွေကိုချမှတ်လိုက်ကြောင်း American သမ္မတ Barack Obama ကြေညာခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားက American လွှတ်တော်အမတ်တွေနဲ့အရာရှိတွေစုစုပေါင်း9ဦးကိုအေးအေးထန်ခတ်လိုက်ပါတယ်။ဒီထဲမှာ Republican အထက်လွှတ်တော်အမတ် John McCain, Democratic အထက်လွှတ်တော်အများစုအမတ် Harry Reid နဲ့ Republican အောက်လွှတ်တော်ဥက္ကဋ္ဌ John Boehner တို့လည်းပါဝင်ပါတယ်။ Ukraine နိုင်ငံနေဆက်အနီးမှာအာအင်အားဖြည့်ထားတဲ့ရုရှားတပ်တွေဟာနေဆက်ဖြတ်ကျော်ပြီးဝင်ရောက်မှာမဟုတ်ဘူးလို့တရားဝင်အာမခံချက်ရရှိထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးချတ်ဟေဂယ်ကပြောကြားလိုက်ပါတယ်။ဝန်ကြီးဟေဂယ်ဆာဗော်တဖူးနေကရုရှားကာကွယ်ရေးဝန်ကြီးနဲ့တနအီလောက်ကြာအောင်စကားပြောကြားခဲ့ကြောင်းအမေရိကန်ပန်တဂန်စစ်ဌာနချုပ်ပြောခွင့်ရကပြောကြားလိုက်ပါတယ်။ပျောက်ဆုံးနေတဲ့မလေးရှားလေချောင်းပိုင်လေယာဉ်ကဖြစ်ကောင်းဖြစ်နိုင်တဲ့အပျက်စီးအပိုင်းဆိုင်တွေကိုရှာဖွေဖို့အတွက်ဩစတြေးလျနိုင်ငံကမ်းလွန်အိန္ဒိယသမုဒ္ဒရာတောင်ပိုင်းကိုတင်မောတွေတွားနေကြပါပြီ။လေရင်ပြည့်ရဲ့အပိုင်းစာတွေဖြစ်နိုင်ခြေရှိတဲ့ကြီးမားတဲ့အပိုင်းစာနှစ်ခုကိုတော့ဩစတြေးလျအာကာသဂျိုရုကနေထောက်လှမ်းတွေ့ရှိခဲ့တာပါ။တွေ့ရတဲ့အပိုင်းစာတစ်ခုကပေ80လောက်ရှိပြီးနောက်တစ်ခုကတော့16ပေလောက်ရှိနေပါတယ်။မြန်မာနိုင်ငံကိုနှစ်ရက်ကြာခီးလာရောက်နေတဲ့ EU ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးကော်မရှင်နာမင်းကြီးကာရော့ဒီကော့ချာ EU နဲ့မြန်မာကြားရင်းနှီးမြှုပ်နှံရေးကာကွယ်မှုဆိုင်ရာသဘောတူညီချက်တွေကိုအမျိုးသားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးမှုဝန်ကြီးဌာနဝန်ကြီးဦးကန်စောနဲ့ကြာသပတေးနေ့မှာညှိနှိုင်းဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံအနောက်ဖက်ကျန်းရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်ခြားဒေသမှာလုံခြုံရေးစခန်း15ခုကိုတိုးချဲ့ဆောက်လုပ်နေတယ်လို့မြန်မာအာဏာပိုင်တွေကပြောကြားလိုက်ပါတယ်
။ကမ္ဘာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာခဲ့တာပါ။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Jesse Brook ဖြစ်ပါတယ်။ဖြူအမေရိကန်အတံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 7.1139လိုင်းဒိုမီတာ32 kHz 9315လိုင်းဒိုမီတာ39 kHz 0915တို့ကနေအတံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.